ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေပီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေပြီးခဲ့တဲ့တစ်ပတ်မှကွန်စတန်တိုင်းရဲ့အဆက်ဖြစ်တဲ့ဒုတိယပိုင်းကိုဆက်ပြီးတော့မှပြောပြပါစီခရစ်တက်ရဲ့313ခုနှစ်မှာတော့အင်ပါယာအေဂရစ်မင်းများဖြစ်ကြတဲ့ကွန်စတန်တိုင်းနဲ့လီစီနီယပ်စ်တို့ဟာခရစ်ယာန်ဘာသာကိုအပြည့်အစုံလွတ်လပ်ခွင့်ပေးတဲ့မီလန်မြို့အမိန့်တော်ကိုပူးတွဲထုတ်ပြန်လိုက်ပါတယ်။ဒီဆောင်ရွက်မှုဟာခရစ်ယာန်တွေကိုညှဉ်းပန်းနှိပ်စက်ခြင်းရဲ့နှိကုံဖြစ်ခဲ့ရပါတယ်။မီလန်မြို့အမိန့်တော်ရဲ့ဖော်ပြချက်ကတော့ခရစ်ယာန်များအပါအဝင်မြည်သူမဆိုမိမိနှစ်သက်ရာဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိသည်ဒီလိုပုံစံနဲ့ခရစ်ယာန်ဘာသာကိုကွန်စတန်တိုင်းအေဂရစ်မင်းဟာတတိတာတာမျက်နှာသာပေးလာပါတယ်။သူဟာရဲရဲရင်ရင်နဲ့နားလေရခတ်တဲ့ပြောင်းလဲမှုတွေကိုစတင်လှုပ်ဆောင်လာခဲ့တယ်။နတ်ဘုရားတွေကိုအသွေးအသားနဲ့ရစ်ပူဇော်ခြင်းကိုရပ်နားစေလိုက်ပါတယ်။အသင်းတော်ကိုဦးစားပေးတဲ့အနေနဲ့လူလူချင်းစာနာတဲ့မူဝါဒတွေကိုချမှတ်လိုက်ပါတယ်။ခရစ်ယာန်ဘာသာဆိုတဲ့အသုံးအနှုန်းကိုဂျူးဘာသာနဲ့တခြားနိုင်ငံတော်အတိအမတ်ပြုခြင်းခံထားတဲ့ဘာသာတွေနဲ့တန်းတည်းထားလိုက်ပါတယ်။တစ်ချိန်တည်းမှာပဲညင်မှန်းချင်းကာလကခရစ်ယာန်တွေစီကတည်ယူထားခဲ့တဲ့မြေတွေအိမ်တွေအုပ်စာပစ္စည်းတွေကိုပိုင်ရှင်တွေစီပြန်ပေးခဲ့ပါတယ်။တိတ်မကြခင်မှာတော့ခရစ်ယာန်ကျင့်ဝတ်အပေါ်အခြေခံတဲ့ဥပဒေတွေပေါ်ထွက်လာပါတယ်။ဘုရားသခင်ကလူတွေကိုသူ့ရဲ့ပုံတံတော်နဲ့အညီဖန်ဆင်းထားတယ်ဆိုတဲ့ကျမ်းစကားကိုအခြေခံပြီးယာဇဝတ်သားတွေနဲ့ကျွန်တွေရဲ့မျက်နှာပေါ်မှာအသားတစ်စိတ်ရိုက်ခြင်းကိုတားမြစ်လိုက်ပါတယ်။သူတို့ကိုကားစင်တင်သက်ခြင်းကိုလည်းဖျက်သိမ်းလိုက်ပါတယ်။လူလူချင်းထိုးခုတ်တက်ဖြတ်တဲ့ဖျော်ပြေပွဲတွေကိုလည်းကျင့်ပခွင့်မပြုတော့ပါဘူး။မလိုလားတဲ့ကလေးငယ်တွေကိုတက်ဖြတ်ခြင်းကိုလည်းတားဆီးလိုက်ပါတယ်။လိင်မှုကိစ္စဖောက်ပြန်ခြင်းတွေကိုလည်းပြင်းပြင်းထန်ထန်အပြစ်ပေးခဲ့ပါတယ်။အသင်းတော်ကိုလည်းအင်ပါယာဘန်နာရိုက်ထဲကငွေတွေနဲ့အထောက်အပံ့ပစ္စည်းတွေလူတန်းခဲ့ပါတယ်။ကျန်းစာတွေကိုလည်းပြန်လည်ပြုစုစေခဲ့ပါတယ်။ခရစ်ယာန်ဘုန်းကြီးတွေကိုလည်းအရေးပါတဲ့ယာရုနေယာမှာအနင်းပြီးအခြားဘာသာကဘုန်းကြီးများနှီးတူအခွန်ကင်းလွတ်ခွင့်ပေးခဲ့ပါတယ်။ခရစ်ယာန်တွေအတွက်ဗိမာန်စရက်တွေဆောက်လုပ်ပေးခဲ့တယ်။တိုင်းပြည်ရဲ့ငွေတော်တော်များများကိုအသင်းတော်ကလှူဆောင်တဲ့လူမှုရေးလုပ်ငန်းတွေအတွက်လူတန်းခဲ့ပါတယ်။မာတုရတွေသွေးမြေကြခဲ့ရတဲ့နေရာတွေပေါ်မှာဖခင်ကြောင့်ကြီးတွေတိဆောက်ပေးခဲ့ပါတယ်။ယောမအမိသည့်အဲလီယာကပီတိုလီနာခေါ်တွင်စီခဲ့တဲ့ဂျေရုဆလင်မြို့ကိုအမြည်ရင်ပြန်တည်စီခဲ့ပါတယ်။သခင်ယေရှုကိုကားစင်တင်ခဲ့တဲ့နေရာမှာတက်ရှိရဘုရားကျောင်းကြီးကိုဆောက်လုပ်ခဲ့ပါတယ်။ရောမမြို့မှာအခုအမျက်ခံခဲ့ရတဲ့တမန်တော်ရှင်ပေထရုနဲ့ရှင်ပေါလုတို့အတွဲအထင်အမှတ်ဘုရားကျောင်းငယ်လေးတွေကိုဗာတီကန်တောင်ကုန်းနဲ့အော့စတိန်လန်ပေါ်မှာတည်ဆောက်စီခဲ့ပါတယ်။ဘုရားဖူးတွေကိုလည်းတက်ရှိရနေမြေစီကိုဆေးလွတ်ခဲ့ကြတယ်။ကွန်စတန်တိုင်ဟာမိခင်ကြီးကိုဂုဏ်ပြုတဲ့အနေနဲ့ခရစ်ယာန်တို့ရဲ့အထွတ်အမြတ်ထားရာနေရာတွေကိုစောင့်ရှောက်ဖို့နဲ့ဖခင်ကျောင်းငယ်လေးတွေစောက်ဖို့တာဝန်ပေးခဲ့ပါတယ်။မိခင်ကြီးဟယ်လီနာဟာဘက်လင်မြို့နဲ့တန်လင်တောင်ပေါ်မှာဖခင်ကျောင်းငယ်လေးတွေစောက်လုပ်ခဲ့ပါတယ်။ခရစ်ယာန်ဘာသာကိုကြီးမြတ်တဲ့ဂုဏ်ပြုမှုအနေနဲ့အေဂရစ်မင်းရဲ့အလံတော်ပေါ်မှာလင်းယုံငက်တစိ့အစားခရစ်တော်ရဲ့တစိ့နာမတော်ကိုပြောင်းလဲတက်ဆင်ခြင်းပြုစေခဲ့ပါတယ်။ကွန်စတန်တိုင်လက်ထက်မတိုင်ခင်ကခရစ်ယာန်ဘာသာဟာကဘာကြီးနဲ့ပဋိပက္ခဖြစ်နေခဲ့ရပေမဲ့သူ့လက်ထက်မှာတော့ခရစ်ယာန်ဘာသာဟာကဘာကြီးရဲ့အထွတ်အထိပ်ဖြစ်လာခဲ့ရပါတယ်။ခရစ်ယာန်ဘာသာဟာစံပွင့်လာတဲ့အလျောက်လူပေါင်းစုံဟာမျော်မှန်းချက်ကိုစီနဲ့အသင်းတော်ပေါင်းနဲ့လိမ့်ဝင်လာကြပါတယ်။အမေရိကန်ခရစ်ယာန်ဥယျာဉ်များပြားလာခဲ့တယ်။ဒါကြောင့်ညံ့ဖြင်းတဲ့ကိုချင်းတရားတွေဟာအသင်းတော်အတွင်းမှာပြန့်နှံ့လာခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်အသင်းတော်ဟာမှန်ကန်တဲ့သွန်သင်ချက်တွေပေးဖို့အရေးကြီးတဲ့အချိန်ကာလကိုရောက်ခဲ့ရပါတယ်။တစ်ဖက်ကကြည့်ရင်အသင်းတော်ဟာခန္ဓာထဲဝါလာခဲ့တယ်။ပုံစံကျတဲ့ဥပ္ပုကိုးကွယ်မှုဟာတဖြည်းဖြည်းနေရာကျလာပါတယ်။ဘုန်းတော်ကြီးတွေကရှင်လျားလာတဲ့ဆုတောင်းချက်တွေကိုထက်ခါထက်ခါမွဲ့ဆိုတောင်းလျှောက်နေချိန်မှာအသင်းသားတွေဟာနားထောင်အာရုံပြုနေကြပါတယ်။ရောင်စုံဝတ်ယုံတွေ၊ဖျောင်းတိုင်တွေ၊အမွေးနသာပူဇော်ခြင်းတွေနဲ့ဘုရားကျောင်းတွေဟာဖိတ်ဖိတ်တောင်းနေပါတယ်။ရိုးစင်းတဲ့ကနေဦးအသင်းတော်ဝတ်ပြုခြင်းနေရာမှာ စနစ်ကြပြီးညွတ်နူးပွဲရာတွေပြေဝနေတဲ့ဝတ်ပြုကိုယ်ွယ်ခြင်းအသွင်ဟာနေရာယူလာခဲ့ပါတယ်ဒီတော့ပကာသနာဆံမှုဟာအမြင့်တွေလာပါတော့တယ်နေရာတိုင်းမှာအကောင်းနဲ့အဆိုးဟာအမြင့်တွန်တွဲနေတယ်မဟုတ်ပါလားဂျေဇုတုံမြန်နဲ့အနေနဲ့အသင်းတော်ဟာကွန်စတန်တိုင်းကိုဝိညာဉ်ရေးရာအာဏာပိုင်အဖြစ်နေရာပေးမယ်မသိပေးလာခဲ့ပါတယ် သူကိုအသင်းတော်ကိစ္စတွေမှာပါဝင်ဖို့ရှေ့တန်းတင်လာခဲ့ကြတယ်။နောက်ပိုင်းမှာတော့အီဂရစ်မင်းဟာအသင်းတော်အရေးကိစ္စတွေမှာအားတက်တရော်တက်ကြွစွာပါဝင်ဆောင်ရွက်ခဲ့ပါတယ်။ခရစ်တက်ကြီး325ခုမှာကာတက်စ်မြို့ဂိုင်းအုပ်ရွေးချယ်ခြင်းအငင်းပွားမှုမှာကွန်စတန်တိုင်းဟာဂေါ်ပြီအာလက်စ်မြို့မှာဂိုင်းအုပ်ကောင်စီစည်းဝေးခေါ်ယူခဲ့ပြီးပြဿနာကိုငြိမ်းအေးစေခဲ့ပါတယ်။ခရစ်တက်ကြီး325ခ ွေထွေကောင်စီကိုခေါ်ယူစည်းဝေးစေခဲ့ပါတယ်။အင်ပါယာတဝန်းကဂိုင်းအုပ်ပေါင်း300လောက်စည်းဝေးတက်ရောက်ခဲ့ကြပါတယ်။ကောင်စီစည်းဝေးပွဲကြီးခေါ်ယူရတဲ့အကြောင်းရင်းကတော့အလက်ဇန္ဒီးယားမြို့ကတဲအုပ်ဆရာအာရီယက်စ်ရဲ့တုံ့တင်မှုကြောင့်ပဲဖြစ်ပါတယ်။အဲ့ဒီကောင်စီမှာကွန်စတန်တိုင်းကတဘာပိအဖြစ်ဆောင်ရွက်ခဲ့ပါတယ်။အသင်းတော်တွင်အယူဝါဒကွဲပြားမှုကိုစ조사ပြီးဖြေရှင်းပေးခြင်းလည်းဖြစ်ပါတယ်။သင်းအုပ်အာရီယက်စ်ကသခင်ယေရှုဟာဖျားလည်းမဟုတ်လူလည်းမဟုတ်ပဲဖျားနဲ့လူဆက်ကြားမှာရှိတဲ့ဆက်သွယ်ပေးသူသာဖြစ်တယ်လို့တွန်တင်တယ်။ပြီးတော့သူဟာကားတိုင်းတကိုးကိုညှင်းပယ်ခဲ့ပါတယ်။သူ့ရဲ့တွန်တင်မှုအယူဝါဒတွေဟာအရှိတိုင်းကအသင်းတော်တွေစီအလင်းအမြန်ပြန့်လန့်သွားခဲ့ပါတယ်။အသင်းတော်အတွင်းမှာကွဲပြားမှုစုပူမှုယုံရင်ဆန်ခတ်မှုတွေဖြစ်ပေါ်လာခဲ့ပါတယ်။ဒါကြောင့်ဒီအစည်းအဝေးပွဲကြီးကိုခေါ်ယူကျင်းပခဲ့ရတာဖြစ်တယ်။စည်းအဝေးပွဲကြီးမှာ Arias ဦးဆောင်တဲ့အဖွဲ့နဲ့အလက်ဇန္ဒီးယားမြို့ကတင်တောက်တူဖြစ်တဲ့ Anthony CS တို့ဦးဆောင်တဲ့အတိုက်ခံအဖွဲ့တို့ဟာဘာသာရေးအတွေးခေါ်တွေယုံချက်တွေအပေါ်မှာအခြေယူပြီးအပြန့်အလှန်ဆွေးနွေးခဲ့ကြပါတယ်။ဂိုင်းအုပ်အများစုဟာဓမ္မရေးရာအတွေးခေါ်ရှင်တွေမဟုတ်ကြတဲ့အတွက်တရားဟောဆရာတွေကပဲဦးဆောင်ဆွေးနွေးခဲ့ပါတယ်။နောက်ဆုံးမှာတော့အက်သနီစီးယက်စ်ရဲ့ခြေပချက်တွေဟာစီဝေးတယောက်လာသူအများစုရဲ့ယုံကြည်ချက်နဲ့ကိုက်ညီနေတာကြောင့် Arias တို့အဖွဲ့ရှုံးနေခဲ့ရပါတယ်။ Constantine ဟာလည်းအားရကျဉ်းနှက်ခဲ့ပါတယ်။ကောင်စီရဲ့ယုံချက်ဟာခရစ်တော်ဟာဖျားနဲ့တကိုင်းတဲ့အနှစ်သာရအတူတူသာဖြစ်ကြောင်းဖြစ်ပါတယ်။ဒီကောင်စီကချက်မှတ်တဲ့ယုံချက်ဟာနောက်ပိုင်းမှာလန်ရှင်းယုံချက်ဖြစ်လာခဲ့ပါတယ်။ Constantine ဟာခရစ်သက်ကြီး324ခုမှာအရှိအင်ပါယာဧကရာဇ်လီစီနီယက်ကိုအနိုင်ယူပြီးရောမအင်ပါယာတဝန်းလုံးရဲ့အာဏာအချုပ်ဖြစ်လာခဲ့ပါတယ်။နောက်ပိုင်းမှာသူ့ကိုယ်သူအသင်းတော်ကိုအုပ်ချုပ်သူလို့မြင်လာခဲ့တယ်။မြင်လာတဲ့အတိုင်းအသင်းတော်ရေးကိစ္စတွေမှာစိတ်ပါဝင်စားစွာပါဝင်ဆောင်ရွက်လာတဲ့အတွက်ခရစ်ယာန်ဘာသာဟာဂုဏ်တရမြင့်မားလာခဲ့ပါတယ်။ဒီလိုဆောင်ရွက်နေစဉ်တစ်လျှောက်လုံးမှာသူဟာနှစ်ချင်းမင်္ဂလာမခံယူခဲ့ပါဘူး။ခရစ်ယာန်တွေရဲ့ဘုရားသခင်ဟာအင်ပါယာတည်ထောင်ခိုင်မြဲရေးတရားဝပြောရေးအတွက်ကောင်းကြီးပေးနိုင်ကြောင်းသူယုံကြည်ခဲ့ပုံရပါတယ်။ခရစ်ယာန်တွေကိုစီယုံခြင်းဟာအင်ပါယာအတွက်အင်အားတရဖြစ်ကြောင်းသူမြင်ပုံရပါတယ်။ဒါပေမဲ့သူဟာခရစ်ယာန်ဘာသာကိုနိုင်ငံတော်ဘာသာမပြုခဲ့ပါဘူး။သူဟာခန္ဓာထယ်ဝါမှုကိုနှစ်ချိုက်သူဖြစ်ပါတယ်။အင်ပါယာအချုပ်ဖြစ်လာချိန်မှာတော့ဥယျာဉ်တရဖူကိုဆင်မြန်းပြီးပလဲတွေကြောက်မြတ်ရတနာတွေမွမ်းမံချစ်သထားတဲ့ဧကရဝယုံကိုဝတ်ဆင်ခဲ့ပါတယ်။ခရစ်သက်ကြီး330ခုမှာတော့ကမ္ဘာမြို့တော်ကြီးအဖြစ်ကြီးကျယ်ခန်းနားလာတဲ့ကွန်စတန်တိုင်းရဲ့မြို့တော်တစ်လို့အဓိပ္ပာယ်ရတဲ့ကွန်စတန်တီနိုဘယ်မြို့တော်အခုအစ္စတန်ဘူကိုအပြည့်သက်တည်ဆောက်ပြီးခရစ်သက်ကြီး330ခုမှာတော့ကမ္ဘာမြို့တော်ကြီးအဖြစ်ကြီးကျယ်ခန်းနားလာတဲ့ကွန်စတန်တိုင်းရဲ့မြို့တော်တစ်လို့အဓိပ္ပာယ်ရတဲ့ကွန်စတန်တီနိုဘယ်မြို့တော်အခုအချိန်မှာတော့အစ္စတန်ဘူလို့ခေါ်တဲ့မြို့ကိုအပြည့်သက်တည်ဆောက်ပြီးပြောင်းရွှေ့နှမ်းဆိုင်ခဲ့ပါတယ်အဲ့ဒီနေရာကနေကွန်စတန်တိုင်းဟာအင်ပါယာကိုတကောအာဏာဉာဏ်ပညာနဲ့ရှင်ပြီးအုပ်စိုးခဲ့ပါတယ်။သူ့လက်ထက်မှာအင်ပါယာဟာအထက်အလျောက်ငြင်းချမ်းတယ်လို့ဆိုနိုင်ပါတယ်။သူအရာထဲလဲနေချိန်ကြားမှာနှစ်ချင်းမင်္ဂလာကိုခံယူခဲ့ပြီးနှစ်ချင်းယူဝတ်ယုံကိုတည်ဆုံးချိန်အထိဝတ်ဆင်ခဲ့ပါတယ်။ခရစ်သက်ကြီး338ခုနှစ်မှာပသက်ခါပွဲနေ့မှာသူအနှိမ့်ဆရောက်ခဲ့ပါတယ်။သူ့ရဲ့ရုပ်ကလပ်ကိုကွန်စတန်တီနိုဘယ်မြို့တော်မှာမြုပ်နှံခဲ့ပါတယ်။ကမ္ဘာသမိုင်းကတော့ကွန်စတန်တိုင်းအမည်ရှိမှာကြီးမြတ်သောဝါဟာရဂုံပုတ်ကိုထက်ဆင့်ပေါင်းပေးခဲ့ပါတယ်။အရှိအင်ပါယာအသင်းတော်တွေကတော့သူ့ကိုသူတော်စင်အဖြစ်သတ်မှတ်ပေးခဲ့ပြီးတမန်တော်တွေနဲ့ဒန်းတူထားခဲ့ကြပါတယ်။သူတကယ်ပြောင်းလဲခဲ့တာလားခရစ်ယာန်ဘာသာအပေါ်နိုင်ငံရေးအမျက်ထုတ်တာလားဆိုတဲ့မေးခွန်းတွေရဲ့အဖြေကိုတော့ ဖျားတဘာသေးတာလင်းတိမာဖြစ်ပါတယ်။တေချာတာကတော့ဖျားသခင်ဟာကွန်စတန်တိုင်း the great ကိုအသုံးပြုပြီးခရစ်ယာန်သာသနာကိုပြည့်စုံစေသူဖြစ်စေခဲ့ပါတယ်။ကမ္ဘာတမိုင်းတစ်လျှောက်မှာအင်ပါယာမင်းတွေအများကြီးပေါ်ပေါက်ခဲ့ပါတယ်။ပျောက်ဆုံးသွားခဲ့ကြရတယ်။လူတွေအလွယ်တကူမေ့ပျောက်သွားခဲ့ပါတယ်။ဒါကြောင့်သူတကယ်ပြောင်းလဲခဲ့တာလားခရစ်ယာန်ဘာသာအပေါ်နိုင်ငံရေးအမျက်ထုတ်တာလားဆိုတဲ့မေးခွန်းတွေရဲ့အဖြေကိုတော့ဖျားသခင်သားလင်သိမှာဖြစ်ပါတယ်။တေချာတာကတော့ဖျားသခင်ဟာကွန်စတန်တိုင်းသဂရိတ်ကိုအသုံးပြု